Welcome to the Voice of America in Burmese.
Minglawa je. VOA American တိုင်းရဲ့2019ခုနှစ် January 26ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥပဒေမဲ့ဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာဝသမတ်ဒေါ်နယ်ထရန့်ကအမိန့်ထုတ်လိုက်တဲ့ဒီချိန်ထဲမှာပဲမက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ကိုမက္ကဆီကိုကပေးမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်အမေရိကန်နဲ့အထူးဆက်ဆံရေးသစ်တရက်တိဆောက်ဖို့အမေရိကန်ခီးစဉ်တွေတိုက်တွန်းမဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောဆိုထားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမိုက်တန်စင်နဲ့တူကြီးညာပေးမှာပါ
ခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ဒီအမေရိကန်သမ္မတထရမ့်ကရွေးကောက်ပွဲဂရီတွေကတခုဖြစ်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်နေသူတွေကိုတာစီအေးလုပ်ငန်းစဉ်တွေအတွက်ညွှန်ကြားချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။မြန်မာနိုင်ငံမှာလည်းနိုင်ငံသားမဟုတ်သေးသူတွေအတွက် 1982 ခုနှစ်ဥပဒေနဲ့အညီနိုင်ငံသားစီစီရေးကတ်ထုတ်ပေးတဲ့ရည်ရွယ်ချက်ကိုလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူကအခုလိုရှင်းပြပါတယ်
။ဒီတန်းနဲ့ကိုတော့ဘာကတ်မှမကင်ဘဲနဲ့ဝါပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုလို့ရှိရင်နောက်ထပ်ခိုးဝင်လာတဲ့လူတွေနဲ့ရောထွေးသွားနိုင်တယ်။
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်တဲ့ VOA ရဲ့တည်သက်မေးမြန်းချက်ကိုနားဆင်ရမှာပါ။တိုင်းရင်းသားဒေသတွေမှာစစ်ရေးပြိပက္ခတွေပြည်လဲရေးဒုတိယကြိမ်ပင်လုံညီလာခံမတိုင်ခင်အမြန်ဆုံးတွေ့ဆုံဆွေးနွေးကြဖို့အစီအစဉ်နေတဲ့အကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။မက္ကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥပဒေမဲ့ဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာယံမှုသမ္မတဒေါ်နယ်ထရန့်ကဗိုလ်တူးနဲ့မှာအမိန့်ထုတ်ပြန်လိုက်တဲ့ဒီချိန်ထဲမှာပဲမက္ကဆီကိုသမ္မတအင်နွတ်ပညာနီယေတိုကတော့ကုန်ကျစရိတ်ကိုမက္ကဆီကိုကပေးမှာမဟုတ်ကြောင်းထပ်မံပြောဆိုလိုက်ပါတယ်။အမေရိကန်နယ်စပ်လုံခြုံရေးအတွက်တာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုတွားရောက်လက်ပတ်စင်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။တောင်ပိုင်းနယ်စပ်ဒေသမှာပြဿနာတွေကြုံနေရပြီးအမေရိကတိုက်အလဲပိုင်းကတရားမဝင်ဝင်ရောက်လာသူတွေမကြုံဘူးလို့များနေတဲ့အတွက်အမေရိကန်နဲ့မက္ကဆီကိုနိုင်ငံစလုံးထိခိုက်နေရတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အခုအစီအစဉ်ကတနင်္ဂနွေစလုံးလုံခြုံရေးအတွက်တိုးတက်လာမှာဖြစ်သလိုမက္ကဆီကိုနိုင်ငံအတွက်လည်းအကျိုးရှိလိမ့်မယ်လို့ပြောဆိုခဲ့တာပါ။တရန်တီချောင်းမဲ့အစီအစဉ်ကိုလာပိုင်းအတွင်းစတင်မှာဖြစ်ပြီးကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကပေးဖို့အတွက်လည်းသမ္မတထရန့်က ABC ရုပ်မြင်သံကြားနဲ့မင်းမြန်ကမ်းမှာထပ်မံပြောဆိုသွားပါတယ်။အမေရိကန်အနေနဲ့အကုန်ကျခံစရာမလိုတဲ့အကြောင်းဗိုလ်ထုနဲ့နောက်ပိုင်းမင်းမြန်ကမ်းတွင်မှပြောဆိုခဲ့တာပါ။ Washington Post တင်စာကတော့မက္ကဆီကိုနိုင်ငံကတင်သွင်းတဲ့ကုန်တွေပေါ်အခွန်တွေတိုးမြင့်ကောက်ခံပြီးသုံးစွဲတာမျိုးဖြစ်နိုင်တယ်လို့ရေးသားခဲ့တာပါ။မက္ကဆီကိုသမ္မတကတော့တရားဆောင်မဲ့ဆုံးဖြတ်ချက်တွေစိန်ကောင်းဖြစ်ရတယ်လို့လက်မခံနိုင်တဲ့အကြောင်းလဲဗိုလ်ထုနဲ့နိုင်ငံတော်ကိုပြောကြားတဲ့မင်းကောမှာမက္ကဆီကိုနိုင်ငံရဲ့ရည်တည်ချက်ကိုတက်သွင်းပြောဆိုသွားပါတယ်။မက္ကဆီကိုနိုင်ငံအနေနဲ့တရားကာယံမှုကုန်ကျစရိတ်ကိုလည်းပေးမှာမဟုတ်တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်
။အမေရိကန်နဲ့ကိုတရားမဝင်မလာတဲ့သူတွေကိုတားဖို့မက္ကဆီကိုနယ်စပ်မှာတရားဆောင်မယ်ဆိုပြီးထရမ့်သမ္မတအမိန့်ကြေညာချက်ထုတ်ပြီးသိမကြခင်မှာပဲ။အခုလဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကသူတွေကိုအမေရိကန်ထဲဝင်ဖို့ပိတ်မဲ့အရေးသမ္မတထရမ့်ပြင်ဆင်နေပြန်ပါပြီ။ဒီလိုနိုင်ငံတွေကအကြမ်းဖက်မှုတွေရှိပြီးတော့ဒီလိုနိုင်ငံတွေကလူတွေကဒီကိုလာပြီးပြဿနာတွေဖြစ်အောင်လုပ်ကြမှာလို့ဗိုလ်တူးနေတုန်းက ABC သတင်းဌာနနဲ့မေးမြန်းကမ်းမှာထရမ့်ကပြောလိုက်ပါတယ်။အီရတ်အီရန်လီဗျာစီးရီးယားဆိုမာလီဆူဒန်နဲ့ယီမန်နိုင်ငံတွေကဘယ်သူကိုမဆိုအနည်းဆုံးရက်30အမေရိကန်တဲကိုဝင်ခွင့်ပိတ်ပင်မယ်လို့ဒီအမိတ်မူကြမ်းကဖော်ပြထားတာလို့နှိစက်သူတွေကပြောပြပါဗျ။မွတ်စလင်မှန်သမျှကိုနိုင်ငံတွင်းဝင်ခွင့်ပိတ်မယ်လို့ထရမ့်မဲဆွေစဉ်ကာလတုန်းကပြောခဲ့ပေမဲ့လည်းအခုခါမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကသူတွေကိုသာပိတ်ပင်ဖို့ပြောင်းလဲဆုံးဖြတ်လိုက်တာပါ။ဒီစီးရီးယားမှာအာဖဂန်နစ္စတန်ပါကစ္စတန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေဘာလို့မပါတာလဲဆိုတဲ့မေးခွန်းကိုတော့ထရမ့်ကဒီစီးရီးယားမှာတေချာမပြောထားတဲ့သူတွေအလုံးကိုအစွန်းရောက်အသေးစိတ်စစ်ဆေးမှုခံရမှာဖြစ်တယ်လို့ပြန်ဖြေလိုက်ပါတယ်။ဒီတားမြစ်ချက်တွေဒီနိုင်ငံတဲကဘာသာရေးလူနည်းစုတွေနဲ့မတရားဖိနှိပ်ခံရသူတွေကိုတော့ချွင်းချက်ဖြစ်ထားနိုင်ပွဲရှိပါတယ်။ဒီအမိန့်ကြောင့်အမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းဒုက္ခတွေလက်ခံမှုကိုလေးလာဆိုင်ထားရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုသမ္မတထရမ့်ကဗိုလ်တူးနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။
ကျမ်းပတ်သမားဖြစ်တန်တရားရှိသူတွေကိုအမေရိကန်ကစစ်ဆေးမင်းမြန်းတဲ့နည်းလမ်းတွေနဲ့ပြည်ပမှာလျှို့ဝှက်ခြင်းစခန်းတွေပြန်လည်ဖွင့်လျက်ပြန်လည်တုံးတက်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိမ့်မယ်လို့ဆိုတဲ့ဥပဒေမူကြမ်းတစ်ရက်နဲ့ပတ်သက်ပြီးဗုဒ္ဓနေ့ကဝါရှင်တန်မှာရှုပ်ထွေးစရာတွေဖြစ်ခဲ့ရပါတယ်။ New York Times နဲ့ AP သတင်းဌာနတို့ကတော့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကြားဖြန့်ဝေထားတဲ့ဥပဒေမူကြမ်းမိတ္တူတွေကိုလက်ခံရရှိထားကြောင်းဖော်ပြခဲ့ကြတာပါ။အင်ပီရိုပြောခွင့်ရပုဂ္ဂိုလ် Sean Spicer ကတော့အမိန့်မူကြမ်းဟာအင်ပီရိုကမဟုတ်ဘူးလို့ငြင်းဆန်ခဲ့ပေမဲ့ဘယ်ကနေထွက်ပေါ်လာတာဖြစ်နိုင်တယ်လဲဆိုတော့တော့ဖြစ်ရှင်းချက်မပေးပါဘူး။သမရမိတ်နဲ့ထုတ်ပြန်မယ်လို့ဆိုတဲ့ဥပဒေထဲမှာတော့သမရဟောင်းဘရက်ဥပမာရဲ့ရှစ်နှစ်ကြာသမရတက်တန်တွင်ပိတ်ပြဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြံဖက်သမားအဖြစ်တန်ရရှိသူ40တယောက်ကိုဆက်လက်ထိန်းသိမ်းထားစေကျူးဘားနိုင်ငံကွန်တနာမိုအကျဉ်းစခန်းကိုဆက်ဖွင့်မယ်အစီအစဉ်လဲပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ဘူတော်လိုင်းအေဂျင်စီ CIA ကကွန်တနာမိုအကျဉ်းစခန်းမှာတန်ရရှိသူတွေကိုစစ်ဆေးရမှာပြင်းထန်တဲ့နည်းလမ်းတွေကိုတုံးတာ IS သူကြွားတွေအတွက်လူသစ်စုဆောင်းရမှာအထုံးချစရာဖြစ်နေရတယ်လို့လဲသမရဟောင်းဥပမာကပြောဆိုထားတာဖြစ်ပါတယ်။ CIA ကဖွင့်လှစ်ထားတဲ့ပြပလျှို့ဝှက်အကျဉ်းစခန်းတွေကိုတော့သမရဟောင်းဥပမာလက်ထက်မှာပိတ်ပစ်ခဲ့တာပါ။ဒီနေ့တို့ခန်းစားအောင်ညှဉ်းပန်းပြီးတန်တရားရှိသူတွေကိုစစ်ဆေးမင်းမြတ်တဲ့နေ့ကိုသမ္မတဟောင်းအိုဘားမားလက်ထက်မှာဥပဒေနဲ့ပြဋ္ဌာန်းပြီးတားမြစ်ခဲ့ပေမဲ့သမ္မတထရမ့်ကတော့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရင်မှာဒီနည်းလမ်းကိုပြန်သုံးဖို့ထောက်ခံထားပါတယ်
။ထရမ့်အစိုးရပြောတဲ့အတိုင်းသာဆောင်ရွက်မယ်ဆိုရင်ကုလသမဂ္ဂ UN အတွက်ရန်ပုံငွေတွေကိုဖျက်တောက်ပစ်ကောင်းဖြစ်နိုင်တယ်လို့ဗိုလ်ထုတ်နေနောက်ပိုင်းကထုတ်ပြန်တဲ့သတင်းတွေကဖော်ပြနေပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆောင်ရွက်မယ့်ကိစ္စတွေအတွက်အမိန့်မူကြမ်းတစ်ခုရထားတယ်လို့ The New York Times သတင်းစာကဗိုလ်ထုတ်နေတုန်းကပြောလိုက်ပါတယ်။ပထမအမိန့်ကြေညာချက်မူကြမ်းတစ်ခုကတော့ပါလက်စတိုင်းအတွက် UN အဖွဲ့ဝင်ကြီးအပြည့်အဝထောက်ပံ့ပေးနေမှုကိုယ်ဝန်ဖျက်ချနိုင်ရေးထောက်ပံ့မှုရန်ပုံငွေတွေနဲ့အီရန်ဒါမှမဟုတ်မြောက်ကိုရီးယားအတွက်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုကြော်လွားနိုင်ရေးစတဲ့ကုလသမဂ္ဂအေဂျင်စီတွေဆိုင်ရာအမေရိကန်ကထောက်ပံ့နေတဲ့ရန်ပုံငွေတွေကိုဖျက်ပစ်ပို့ပါပဲ။ဒီမူကြမ်းမှာနိုင်ငံတကာဖွဲ့စည်းတွေကိုထောက်ပံ့နေတဲ့ကြံ့နေသေးတဲ့ရန်ပုံငွေရဲ့အနည်းဆုံး40ရာခိုင်နှုန်းလျှော့ချသွားမယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်။ဒုတိယအမိန့်မူကြမ်းကတော့နိုင်ငံစုံသဘောတူစာချုပ်တွေကိုပြန်စစ်ဆေးမယ့်အမိန့်ပါပဲ။ဒီထဲမှာအရင်တုန်းကထရမ့်ရှုံးချခဲ့တဲ့ကိစ္စဖြစ်တဲ့အီရန်နေနဲ့သူ့အနုမြူလက်နက်တွေထုတ်လုပ်မှုတွေကိုရပ်ဖို့နိုင်ငံစုံသဘောတူညီချက်လည်းပါဝင်ပါတယ်။နောက်ပြီးထရမ့်ဝေဖန်ထားတဲ့ပြင်သစ်နိုင်ငံအနေနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုထိန်းသိမ်းရေးကိစ္စဖြစ်သိမ်းဖို့လည်းပါဝင်ပါတယ်။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယေဘေးကအတန်မြန်မာဘာသာစစ်စင်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂ EU ပေါ်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်ခွာဖို့ပြင်ဆင်နေပြီးအမေရိကန်မှလည်းသမ္မတအဖြစ်ဒေါ်နယ်ထရမ့်တက်လာချိန်မှာအမေရိကန်နဲ့အထူးဆက်ဆံရေးသည့်တိစောက်သွားဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတိုက်တွန်းမှုရှိနေပါတယ်။အမေရိကန်သမ္မတအင်ဂျီရောကိုတောက်ချနိုင်မသွားခင်ဗြိတိန်ဝန်ကြီးချုပ်ဟာဒီကနေ့ကြာသပတေးနေ့မှာဖီလာဒယ်ဖီးယားမြို့ကိုအရင်သွားမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာသမ္မတထရမ့်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်တွေ့ဆုံမဲ့နိုင်ငံတကာခေါင်းဆောင်တူလည်းဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာ Republican Congress တော်အမတ်တွေရဲ့အပန်းဖြေစခန်းမှာဒီကနေ့မင်းငုံပြောကြားမှာဖြစ်ပြီးကြိုတင်ပြင်ဆင်ထားတဲ့မင်းငုံမှာတော့နိုင်ငံသမိုင်းဝင်ဆက်ဆံရေးကြောင့်ခေတ်သစ်ကဘာကြီးကိုဖန်တီးနိုင်ငံကြောင်အလေးထားပြောကြားသွားဖို့လည်းစီစဉ်ထားပါတယ်။ဒီကနေ့ခန်းနာကတော့သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပန်စ်တို့လည်းတက်ရောက်ကြမှာပါ။ဗြိတိန်ဝန်ကြီးချုပ်ရဲ့မင်းငုံထဲမှာတော့အသစ်ပြန်လည်တည်ဆောက်မဲ့နိုင်ငံကြားယုံကြည်အားထားမှုတွေနဲ့အတူလည်းတွဲပြီးအခွင့်အလမ်းတွေတာဝန်ယူမှုတွေနဲ့ခေတ်သစ်တွေအထူးဆက်ဆံရေးတည်တရက်ကိုထူထောင်သွားဖို့လည်းတိုက်တွန်းထားပါတယ်။
ထရမ့်အစိုးရတဲ့လက်ထက်မှာအမေရိကန်နဲ့ဂျပန်ငြိမ်းချမ်းရေးမိတ်ဖက်အရေးဘလို့ဖြစ်အောင်လဲမသိတဲ့အခြေအနေမှာပဲဂျပန်ကတရုတ်ကိုလုံခြုံရေးမိတ်ဖက်ဖြစ်သတ်မှတ်ဖို့မဖြစ်နိုင်သလိုသူ့ဘာသာသူအနုမြူလက်နက်တွေစောက်ဖို့လည်းဖြစ်နိုင်ခြေနေပါတယ်။ဆိုရင်မကင်ဖြစ်နေတဲ့ပြည်သူလူထုအတွက်အလားအလာရှိနိုင်တဲ့အင်ပီရိုအစိုးရအကြောင်းချက်လက်တွေကိုပို့စုပေးနေတဲ့မြို့တော်ဝါရှင်တန်ကဂျပန်နိုင်ငံဆိုင်ရာမူဝါဒနဲ့လုံခြုံရေးအကြောင်းလေးလာနေတဲ့ပညာရှင်တွေကဒီလိုကောက်ချက်ချလိုက်တာပါ။ဂျပန်နိုင်ငံအနေနဲ့အနုမြူကိစ္စတွန်းလှုပ်တဲ့ဆိုပြီးဆွေးနွေးချက်တွေရှိနေတဲ့အချိန်ထဲမှာပဲဂျပန်အနေနဲ့တရုတ်နဲ့လုံခြုံရေးအရနှစ်နိုင်ငံဆက်ဆံရေးပြန်တည်မြဲလာဖို့ဆောင်ရွက်တာကပိုတင့်တော်မယ်လို့ဆွေးနွေးသုံးသပ်ချက်တွေလည်းရှိနေပါတယ်။ဒီဆွေးနွေးချက်နှစ်ဖက်စလုံးပေါ်အမြင်တွေအနည်းစုသာရှိသေးတယ်လို့ဂျပန်စာပေပညာရှင်တွေကပြောပါတယ်။ဂျပန်နိုင်ငံအနေနဲ့သူ့ဘာသာအနုမြူလက်နက်တွေစမဆောက်ခင်ဂျပန်နိုင်ငံကသူ့ရဲ့ဒုံးခွင်းထုံးစနစ်ကိုပိုတိုးဖို့ဖြစ်နိုင်ခြေပိုများတယ်လို့ KO တက္ကသိုလ်ကတွဲဖက်ပေါင်ပေါက်ခကန်ဂျီဂျင်ဘိုကဗိုဒူးနိကကျင်းပတဲ့အစီအစဉ်မှာပြောသွားပါတယ်။အမေရိကန်မိတ်ဖက်တချို့ကအမေရိကန်အရေးက မေဂန်အရေးမှာအားထုတ်မှုမရှိဘူးလို့သမ္မတထရမ့်မဲဆွဲစဉ်ကာလတုန်းကပြောခဲ့ပါတယ်။ထရမ့်အနေနဲ့ဂျပန်ဒါမှမဟုတ်တောင်ကိုရီးယားတို့ကအမေရိကန်စီးရေးကိုထောက်ပံ့မှုပိုမပေးရင်တော့ဒီနိုင်ငံတွေအနေနဲ့ကိုယ်နုမြူလက်နက်တွေကိုယ့်ဘာသာစောက်တာကပိုကောင်းမယ်လို့ထရမ့်ကအကြံပြုခဲ့ပါသေးတယ်
။အမေရိကန်ပြည်အောင်စုကအဓိကအဆုရှယ်ယာတွေဖြစ်ကြတဲ့ Dow Jones နဲ့ S&P 500တို့ရဲ့ဈေးနှုန်းတွေစံချိန်ချိုးအောင်မြင့်တက်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ကမ္ဘာတဝန်းအဆုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။ဒီကနေ့ဂျပန်က Nikkei ဆုရှယ်ယာညွန်ကိတိတိသမ100ရာခိုင်နှုန်းတက်သွားတယ်လို့ဟောင်ကောင်ဟန်ဆန်အဆုရှယ်ယာဈေးကလည်းဈေးပိတ်ချိန်မှာတိတိသမ400ရာခိုင်နှုန်းတက်ခဲ့တာပါ။အလားတူလန်ဒန်နဲ့ Frankfurt ဆုရှယ်ယာဈေးတွေလည်းကြာသပတေးနေ့ကဈေးတက်ပါတယ်။ American သမ္မတ Donald Trump ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက် American ဆုရှယ်ယာညွန်ကိဒေါ်ဂျွန်စာပေါ်ထူးနေတော့ကပထမဆုံးအကြိမ်ဖြစ်အမှတ်1000ကျော်ထိတက်သွားပြီးရာခိုင်နှုန်းအဖြစ်9.5ရာခိုင်နှုန်းတက်ခဲ့တာပါ။သမ္မတထရန့်ကစီမင်းစီးကန်းနဲ့ရှော့ချပြီးအခွန်နဲ့ရှော့ပေါက်ကောက်မယ်လို့ကြေညာပေးခဲ့တဲ့ပုံမှာယင်းနည်းမြုပ်နှံသူတွေအားတက်လာခဲ့တာလည်းဖြစ်နေပါတယ်။စီးပွားရေးလုပ်ငန်းရှင်တွေကတော့တင်းကျပ်တဲ့စီမင်းစီးကန်းတွေနဲ့အခွန်ထုတ်တွေကြောင့်အကျိုးမြတ်တွေကိုထိခိုက်စေတယ်ဆိုပြီးမကြာခဏဝေဖန်ပြောဆိုကြတာဖြစ်ပါတယ်။
ဂျမေကာနိုင်ငံကအပြေးသမားယူဆင်ဖို့နဲ့အတူလက်ဆင့်ကမ်းအပြေးပြိုင်သူတယောက်ကတားမြစ်ထားတဲ့ဆေးဝါးသုံးခဲ့တာကိုစစ်ဆေးတွေ့ရှိရပြီးတဲ့နောက်မှာသူ့အသင်းအပါဝင်ယူဆင်ဖို့ရဲ့2008ခုနှစ်အိုလံပစ်ဆုတဆိပ်တစ်ခုကိုပြန်အသိမ်းခံလိုက်ရပါတယ်။တရုတ်နိုင်ငံဘေကျင်းအိုလံပစ်2008အားကစားပြိုင်ပွဲအတွင်းမှာအားကစားသမားတွေစီကဆေးစစ်ဖို့ယူထားတဲ့နမူနာတွေကိုပြန်ဆန်းစစ်တဲ့အခါမှာဘောလ်ရဲ့မီတာ400လက်ဆင့်ကမ်းအပြေးအသင်းကနက်စတာကာတာကတားမြစ်ထားတဲ့မီတာဟက်ဆာအန်နမင်းစိတ်ကြွစေးတုံးခဲ့တာကိုတွေ့ရတဲ့အကြောင်းနိုင်ငံတကာအိုလံပစ်ကောင်စီကော်မတီ IOC ကဗိုလ်ထုနေကပြောဆိုလိုက်ပါတယ်။ကာတာကတော့သူ့နည်းပြညွှန်ကြားတဲ့အားစေးတွေကို2008တုန်းကတောက်ခဲ့တဲ့အကြောင်းနဲ့ဒီစေးတွေဟာတားမြစ်စေးတွေဖြစ်တယ်ဆိုတာကိုသူမသိတဲ့အကြောင်း IOC ကိုပြောပြခဲ့ပါတယ
်။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါညနေခင်းသတင်းဆောင်မတွေကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလူဝင်မှုကြီးကြပ်ရေးစတင်ကင်တွယ်နေတဲ့အကြောင်းနဲ့စပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲဂရီကိုဗစ်တွေထဲကတစ်ခုဖြစ်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုတားဆီးရေးအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုကြားတိုင်းခတ်မယ်ဆိုတဲ့ကိစ္စကိုစတင်အကောင့်ထဲပေါ်နေပါပြီ။မနေ့ဗုဒ္ဓဟူးနေ့ကသမ္မတရဲ့ညွှန်ကြားချက်နှစ်ခုကိုလက်မှတ်ရေးထိုးခဲ့တဲ့ထဲကတစ်ခုကတော့အမေရိကန်တောင်ပိုင်းတစ်လျှောက်တိုင်းဆောက်တာတွေချက်ချင်းစားဖို့နဲ့နောက်တစ်ခုကပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမလိုက်နာတဲ့မျိုးတွေကိုပြည်ထောင်စုအစိုးရကရန်ပုံငွေမပေးဘူးလို့ချိန်ချောက်ပြီးစီမင်းဥပဒေကိုပိုးပြီးတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့လိုပဲဖြစ်ပါတယ်။ VOA သတင်းတောက် Eru Bendy ရဲ့သတင်းလွှာကိုတော့ Matt Thinky ထိုက်ကပြောပြပေးမှာပါရှင်
။ American သမ္မတ Donald Trump ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းဒီကိစ္စကိုထပ်ခါတလဲလဲပြောဆိုခဲ့တာပါ
။ We're in the middle of a crisis on our southern
ကျွန်တော်တို့ရဲ့တောင်ပိုင်းနယ်စပ်ဟာဆိုရင်ပဋိပက္ခရဲ့အဓိကနေရာဖြစ်ပါတယ်။ America တိုက်အလဲပိုင်းကတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအကြီးအကျယ်များလာတာကြောင့် American ပြည်ထောင်စုရဲ့ Mexico နိုင်ငံကိုပါအထင်နာစီပါတယ်
။သမ္မတအဖြစ်စတင်တာဝန်ယူခဲ့တာရက်ပိုင်းမဲ့ရှိသေးတဲ့သမ္မတထရန့်ကမနေ့ဗုဒ္ဓဟူးနေ့ကအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ထမ်းတွေရှေ့မှာနေဆက်တတိုင်းကြီးချက်ချင်းတည်ဆောက်ဖို့ကြေညာခဲ့တာဖြစ်ပြီးဒီဆောင်ရွက်ချက်ကနှစ်နိုင်ငံအတွက်ပိုပြီးဘေးကင်းလုံခြုံစေမယ်လို့ပြောဆိုခဲ့ပါတယ်
။ A nation without borders is not a nation. Beginning today
ဒါသာစီမရှိတဲ့နိုင်ငံကနိုင်ငံတစ်ခုမပြီးသားပါဘူး။ဒီနေ့ကစပြီးတော့ American ပြည်ထောင်စုရဲ့နေဆက်တွေကိုစပြီးတော့ထိန်းချုပ်ပါမယ်။နေဇာတီကိုပြန်ပြီးတော့ချုပ်ကင်ပါမယ်
။မက္ဆီကိုသမ္မတအင်ရစ်ပီနာနီယေတိုအမေရိကန်သမ္မတအင်ဖီရိုကိုလာရောက်ဆွေးနွေးဖို့သတင်းပတ်အလိုမှာသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။နေဇာတတိုင်းအတွက်ကြားတင်ငွေကိုမက္ဆီကိုနိုင်ငံကပေးရမယ်လို့သမ္မတကပြောဆိုထားပြီးမက္ဆီကိုသမ္မတကတော့ညှင်းဆို့ထားတာကြောင့်ဒီကိစ္စကအငင်းပွားပွဲဖြစ်နေပါတယ်။သမ္မတထရန့်ကတော့မက္ကဆီကိုပြည်သူတွေကိုလေးလေးနက်နက်အလေးထားတဲ့အကြောင်းနဲ့နှစ်နိုင်ငံအင်းကြီးချင်းတွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မှုတွေကိုလည်းမနေ့ဗုဒ္ဓဟူးနေ့ကအမွှန်းတင်ပြောဆိုပါတယ်
။ By working together on a positive trade, safe borders and economic
အပြည်သူ့ဆောင်တဲ့ကုန်သွယ်ရေးနယ်စပ်ဘေးကင်းလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအတူတကွဆောင်ရွက်သွားမယ်ဆိုရင်အရင်အရင်နဲ့ပေါင်းများစွာကမရှိဘူးတဲ့မတွေ့ခဲ့ရဘူးတဲ့အခြေအနေမျိုးအထိနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာမယ်လို့ကျွန်တော်တကယ်ယုံကြည်ထားပါတယ်။
အမေရိကန်နဲ့မက္ဆီကိုနယ်စပ်ကီလိုမီတာ3200အရှိကိုတတိုင်းကြီးတိဆောက်ပြီးနယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေတွေ့မြင်ချထားဖို့အပြင်အမေရိကန်ပြည်ထောင်စုအတွင်းကတရားမဝင်ရွှေ့ပြောင်းနေထိုင်သူ17တန်းကိုပြစ်မှတ်ထားတဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်တွေမှာတော့ဒီလူတွေကိုလက်တင်ခံထားတဲ့မြို့တွေကိုပြည်ထောင်စုအစိုးရရဲ့ထောက်ပံ့ငွေမပေးဖို့အတွက်လည်းရည်ရွယ်ထားပါတယ် အမေရိကန်တက္ကသိုလ်ရဲ့ရွှေပြောင်းအခြေချသူတွေအရေးဆောက်ရွက်တဲ့ Immigration Justice Clinic ရဲ့ယာယီညွှန်ကြားရေးမှူး Amanda Frost ကတော့အခုလိုဆိုပါတယ်
This is not going to solve our immigration problems. We can't deport our way out of our immigration problems. And so
ကျမတို့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာတွေကိုဒီလိုလှုပ်လိုက်တာနဲ့တော့ဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ဒီပြဿနာကိုထဲထဲဝင်ဝင်နားမလဲတဲ့သူကိုမဲပေးခဲ့ကြသူတွေကလူတစုအတွက်တော့ဒီလှုပ်ဆောင်ချက်ကကျေနပ်စရာဖြစ်နိုင်ပေမဲ့ပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ဘူးလို့ကျမထင်ပါတယ်။အချိန်တွေငွေတွေအရင်းမြစ်တွေအများကြီးတုံးပြီးလက်ရှိအခြေအနေအတိုင်းပဲဆက်ပြီးရှိနေအောင်မှာဖြစ်ပါတယ်။
အီရတ်အီရန်လိဗျာဆီးရီးယားဆိုမာလီယာဆူဒန်ယီမင်တို့လိုမွတ်စလင်အများစုနေထိုင်ရာနိုင်ငံအလုံးတို့ကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အနည်းဆုံးရက်30ကန့်သက်ဖို့နဲ့ဒုက္ခသည်တွေလက်တင်ခံမဲ့အစီအစဉ်ကိုလည်းလေးလာဆိုင်ငံ့ထားဖို့စဉ်းစားနေတဲ့အကြောင်း Republican သမ္မတကပြောဆိုခဲ့ပါတယ်။သမ္မတရဲ့အမိန့်ကြေညာချက်ကတော့လာမယ့်ရက်တွေအတွင်းထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင
်။မတင်ကြီးထိုက်ပါရှင်။အခုတော့မြန်မာနိုင်ငံကနိုင်ငံသားစီစီရေးဖက်ကိုလည်းကြည်ကြရအောင်ပါ MVC လို့ခေါ်တဲ့ဒီနိုင်ငံသားစီစစ်ခံရမဲ့သူတွေအတွက်တက်တေခံကပ်ပြားဟာမြန်မာနိုင်ငံသားမဟုတ်သေးတဲ့သူတွေအတွက်1982ခုနှစ်နိုင်ငံသားအဲ့ဥပဒေအရပထမဆုံးနဲ့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်ဒါပေမဲ့လို့ NVC ကတ်လုံမယ်ဆိုရင်တစ်ဖက်နိုင်ငံကိုပြန်ပို့လိုက်မယ်ဆိုပြီးရခိုင်ပြည်နယ်အတွင်းဝါဒဖြန့်ပြောဆိုတာတွေရှိနေတာကြောင့် NVC ကတ်ထုတ်ပေးတဲ့အပိုင်းမှာဒေသခံတွေပူးပေါင်းပါဝင်မှုအားနည်းနေတယ်လို့ဦးမြင့်ကျိုင်က VOE ကိုပြောပါတယ်လူဝင်မှုကြီးကြပ်ရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကို VOE သတင်းတောက်မတ်မေခကိုတိုင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်လက်ရှိရခိုင်ပြည်နယ်မှာခုနောက်ဆုံးထုတ်ပေးနေတဲ့နိုင်ငံသားစီစီကတ်တွေနဲ့ပတ်သက်ပြီးတော့ထုတ်ပေးနေတဲ့အခြေအနေလေးကိုသိပါရစေ
ကောလာဟလကြီးပြန့်ပွားနေတယ်ဒီ MV ကတ်ကဒါရီယာဟိုဒီကတ်တွေလုတ်ပေးလို့ရှိရင်ဒါရီယာသူတို့တစ်ဖက်နိုင်ငံကိုပြန်ပို့မယ်အဲဒါရီယာဟိုသူတို့တရားမဝင်တဲ့လူတွေကိုမှတ်ပုံတင်တယ်လို့သူတို့ကယူဆနေကြတယ်။အမှန်မှန်တော့မဟုတ်ဘူး။ဒါက1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားပြုဖို့အတွက်ကိုပထမဆုံးနဲ့နောက်ဆုံးခြေလှမ်းတစ်လှမ်းပဲ။တချို့သောအဖွဲ့အစည်းတွေရပါတော့။ဒါနဲ့ပတ်သက်ပြီးပူးပေါင်းပါဝင်မဆောင်ရွက်ဖို့သူတို့စာတွေထုတ်ထားတွေရှိနေတယ်ဗျ။ကျွန်တော်တို့ပြည်တော်စုဝင်ကြီးကိုယ်တိုင်လည်းဒီ National Verification Card ဆိုတာနိုင်ငံသားဖြစ်မှုအတွက်ကိုပထမဆုံးခြေလှမ်းနဲ့ဒါနောက်ဆုံးခြေလှမ်းဒီဟာမဖြစ်မနေကျွန်တော်တို့လုပ်ရမယ်ဆိုတော့ပြောထားပါတယ်
။ဆရာတို့ထုတ်ပေးရမယ်ပမာဏနဲ့ဒီကတ်မှာဘယ်လိုခွင့်ရေးတွေရမလဲဆိုတာလေးလည်းသိပြကြည့်ဆရာ
။လုပ်ရမယ်အရေးတော့ကဘယ်လောက်လဲရှိလဲဆိုလို့ရှိရင်စမ်းသက်တကောင်စင်းခေါ်လို့လည်းရတယ်ကျွန်တော်တို့ကောက်ကွက်မြေပုံရေးဆွဲခြင်းလုပ်ငန်းနဲ့အတူကောက်တဲ့စင်းမှာအဲ့ဒီစင်းကတသန်းနဲ့9000ရှိတယ်။ဒီတသန်းနဲ့9000ကိုဘာကတ်မှမကင်ဘဲနဲ့ဝါပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုလို့ရှိရင်နောက်ထပ်ခိုးဝင်လာတဲ့လူတွေနဲ့ရောထွေးသွားနိုင်တယ်။အဲ့လိုရောထွေးသွားနိုင်တာဖြစ်တဲ့အတွက်မဖြစ်မနေကပြားတမျိုးမျိုးကင်ထားမှသာသူတို့ကမြန်မာနိုင်ငံထဲမှာတရားဝင်ရောက်ရှိနေတဲ့လူတွေဖြစ်တယ်။သူတို့ကနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာသူတို့ရဲ့အမတန်အရေးကြီးတဲ့ရပိုင်နဲ့ရပိုင်ခွင့်အခွင့်အရေးဖြစ်ပါတယ်ဗျ
။ဒီကတ်တွေကိုလာပြီးမထုတ်ခဲ့ဘူးဆိုရင်ဘယ်လိုပုံစံမျိုးတွေဆရာတို့အရေးယူဆောင်ရွက်သွားမလဲ။ဒါမှမဟုတ်ဒီကတ်နဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေဆက်ပြီးတော့လုပ်သွားမလဲဆိုတာသိရစေ။
အဲ့တော့ဒီလူတွေကိုကျွန်တော်တို့ကအဓိကတော့ဒါကျွန်တော်တို့ဒီမိုကရေစီအစိုးရလက်ထက်မှာတော့စီယုံသိမ့်သွင်းပြီးတော့ตบอปอนลงผู้เบะจรเราก็တော့ซีโอเนนี่เนี่ยเบะส่งไว้ผู้อธิษฐานท่าบาระ
အရင်ဆရာတို့လောက်ဝကကနေပြီးတော့ဒီ white card တွေထုတ်ပေးခဲ့တာမျိုးရှိခဲ့ပေါ့เนาะအဲ့တော့အဲ့ဒီ white card တွေထုတ်ပေးလိုက်တဲ့လူတွေမှာဘယ်လိုအကျိုးခံစားခွင့်တွေခံစားခဲ့ရမျိုးရှိလဲ
အဲ့ဒီ white card เนี่ยလည်းနိုင်ငံသားဖြစ်တဲ့လူတွေလည်းတချို့လည်းဖြစ်သွားပြီးဖြစ်ပါတယ်နိုင်ငံသားဖြစ်တယ်ဆိုတာကတော့အဲဟိုကုမ္ပဏီမှာပြည်သားတစ်ခုသွားဖြတ်တယ်လို့ချက်ချင်းဖြတ်လိုက်လို့ရတာမဟုတ်ဘူးသူတို့ရဲ့1982ခုနှစ်နိုင်ငံသားဥပဒေအကျိုးဝင်တဲ့အချက်တွေကိုဆက်ရတာဖြစ်တဲ့အတွက်အထိုက်လျောက်ကြမြင်တယ
်အခုလိုနိုင်ငံသားစစ်ကြီးကတ်တွေလာပြီးတော့မထုတ်ရသေးတဲ့အခြေအနေကရောဘလို့အခြေအနေကြောင့်သူတို့ဘက်ကလာပြီးမထုတ်တာလဲသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုအားနေတာလားဆရာတို့ဘယ်လိုများသုံးသပ်လဲရှင
်ဒီဒေသခံအများစုကကျွန်တော်နဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိနေတာကိုကျွန်တော်တို့ကအတွင်းကြကြသိထားပါတယ်နိုင်ငံရေးလူမျိုးရေးဒီတချို့ဆိုလို့ရှိရင်အကြမ်းဖက်တဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်တဲ့လူတွေကနေချိန်ချောက်မှုတွေကြောင့်နိုင်ငံရေးတွေးထုတ်လှုပ်ဆောင်မှုတွေကြောင့်နောက်တစ်ခုကတော့တချို့နိုင်ငံတွေကနေပြီးတော့တရားမဝင်နိုင်ငံရေးအရာထောက်ပတ်တဲ့ငွေတွေနဲ့ပိတ်ဆို့တားဆီးမှုတွေကြောင့်သာမလုပ်တာပါ
လူမှုကြီးကြပ်ရေးဌာနအနေနဲ့ဒီလှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်နိုင်ဖို့အတွက်ထုတ်ပေးနေတဲ့ကတ်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့သူတွေပို့ပြီးနားလည်နိုင်ဖို့အတွက်ဘယ်လိုများရှင်းလင်းပြောကြားချင်ပါလဲရှင
်ဒီ MV ကတ်ကကျွန်တော်တို့နိုင်ငံအတွက်လည်းအရေးကြီးတယ်လို့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ရခိုင်ပြည်နယ် ပြန်မှရှိနေတဲ့မွတ်စလင်အတိုင်းဝန်တွေအတွက်လည်းအရေးကြီးပါတယ်ကျွန်တော်နိုင်ငံအတွက်ကတော့ဘာအရေးကြီးလဲဆိုလို့ရှိရင်ကျွန်တော်ရဲ့လူချင်းတွေအတွက်အမတန်အရေးကြီးပါတယ်အဲဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝန်တွေအတွက်ကလည်းဒီကတ်ကင်ထားမှသာနောက်တစ်ချိန်ဟလာအချိန်ဒီအမျိုးမျိုးကြောင့်လူချင်းတွေဆစ်စစ်လာတဲ့အခါမှာဘာကတ်တစ်ခုမှမရှိဘူးဆိုလို့ရှိရင်ခိုးဝင်တဲ့လူအဖြစ်သတ်မှတ်ခံရပြီးတော့1948ခုနှစ်လူဝင်မှုကြီးကြပ်ရေးဥပဒေအရအစ်စစ်ခံရတာတွေမေးမြန်းခံရတာတွေဥပဒေကြောင့်ရဆောင်ရွက်ရတာတွေဖြစ်သွားနိုင်ပါတယ်နောက်တစ်ခုကသူတို့အတွက်ဒီမြန်မာနိုင်ငံမှာစိတ်အေးချမ်းသာစွာနဲ့နိုင်ငံသားအခွင့်အရေးရဖို့အတွက်နိုင်ငံသားစစ်ဆေးမှုခံယူပြီးတော့နိုင်ငံသားကရဖို့အတွက်ဒီကတ်ရှိပြီးမှသာလျှင်ကျွန်တော်တို့ကဒီဆက်ပြီးတော့လုပ်ငန်းဆောင်ရွက်မှာဖြစ်တဲ့အတွက်သူတို့အတွက်အမတန်နစ်နာသွားမှာဖြစ်တဲ့အတွက်ဒီကတ်ဟာမဖြစ်မနေရယူတဲ့နဲ့ရှောက်ထားတဲ့ကတ်ဆိုတာပြောကြလို့ပါတယ်ဒါသက်ဆိုင်ရာပြည်နယ်ရဲ့လူထုလူနီဥရိယလွတ်လပ်စွာသွားလာခွင့်ရပါမယ်အဒီကတ်ရှိခြင်းအပြင်ဟုတ်ဖျားဘူးသွားတဲ့ဘာညာဆိုလို့ရှိရင်လည်းကျွန်တော်တို့တိုးရတဲ့ဖျားဘူးသွားတာဘာညာရပါမယ်ဒီ MV ကတ်ကင်ထားတဲ့လူတွေကိုအဲတစ်ဖက်နိုင်ငံကိုပြန်ပို့မယ်ဆိုတာလုံးဝမဟုတ်ကြောင်းကျွန်တော်အနေနဲ့သတင်းစကားပါပါတယ
် MV ကတ်ထုတ်ပေးနေတဲ့လုပ်ငန်းစဉ်အရာတနိုင်ငံလုံးမှာတော့ကတ်ပေါင်း 3,000 ထုတ်ပေးခဲ့ပြီးပြီလို့သိရပါတယ်စမ်းသပ်တကောင်စီရင်ကောက်ခံတဲ့စီရင်ရရခိုင်ပြည်နယ်တွင်နိုင်ငံသားစစ်စစ်ရေးမလုပ်ရသေးတဲ့မွတ်စလင်ဥယျာဉ်တသန်း 9,000 နီးပါးရှိရမှာအဲ့ဒီထက်ကလူဥယျာဉ် 6,000 ပဲ NVC ကတ်လာပြီးတော့ထုတ်ယူခဲ့ကြတယ်လို့လူဝေမှုကြီးကြရေးဌာနက VOE ကိုပြောခဲ့ပါတယ်ရှင်အခုစစ်ရဆယ်ရေးဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါရစေတိုင်းရင်းသားဒေသတွေမှာစီးရီးပြိပခါတွေပြည်လဲရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲကိုယ်စားလှယ်ခေါင်းဆောင်အဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဒုတိယကြိမ်ပင်လုံညီလာခံမတိုင်ခင်အမြန်ဆုံးတွေ့ဆုံပြီးဆွေးနွေးကြဖို့အစီအစဉ်နေတယ်လို့ UNFC ခေါင်းဆောင်နိုင်ဟန်သားကပြောပါတယ်။အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်အစိုးရအနေနဲ့တပ်မတော်ကိုကြားဝင်ညှိနှိုင်းဖြေရှာပေးနိုင်ဖို့လည်းတိုင်းရင်းသားခေါင်းဆောင်တွေဘက်ကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့ January 23ရက်ကနေ26ရက်အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အရေးပေါ်အစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်တီတီကခေါင်းဆောင်တွေဆုံးဖြတ်ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကို VOE မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။အဓိကတော့ကျွန်တော်တို့အဲ့ဒီမှာဒီသိဆုံဆွေးနွေးရေးကိစ္စကိုဆက်လက်ပြီးတော့မှဆွေးနွေးနိုင်ရေးအတွက်ပေါ့နော်ဖြစ်ပေါ်နိုင်ရေးအတွက်နဲ့အောင်မြင်နိုင်ရေးအတွက်ကိုအဲ့ဒါကိုညှိနှိုင်းကြတယ်။ကျွန်တော်တို့ TVN နေနဲ့ကတစ်ဖက်ကသူနဲ့လည်းတတ်ပြီးဖို့အစီအစဉ်တွေလုပ်ထားတယ်။နောက်ပြီးတော့မှဒီ NRPC နဲ့လည်းဆက်လက်ပြီးတော့ဆွေးနွေးနိုင်ရေးပေါ့လေအဲ့ဒါကိုလည်းအစီအစဉ်တွေလုပ်ထားတယ်။နောက်ပြီးတော့မှကျေးဇူးကျွန်တော်တို့ဒီ UNFC ရဲ့ပုံမှန်ညီလာခံကိုလည်းဆက်လုပ်ဖို့အဲ့ဒီကိစ္စကိုလည်းကျွန်တော်ဆွေးနွေးကြတယ်။
ဆရာအဲ့တော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒီတွေ့ဖို့ကိစ္စကဘယ်တော့လောက်များဖြစ်နိုင်ပါမလဲဆရာတကယ်တော့သူနဲ့တွေ့တဲ့အခါမှာအဓိကဘယ်လိုအကြောင်းအရာတွေဆွေးနွေးဖို့ရှိပါလဲဆရာ
အဓိကအဖြစ်ကတော့ဒီတိစုပ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့ဘယ်လိုကိစ္စတွေလဲဆိုတော့ဥပမာဒီတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီတိုက်ပွဲတွေကိုရပ်တန့်ပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းကိုပုံမှန်စက်ပစ်ဆက်လုပ်သွားနိုင်ရေးပေါ့နော်အဲ့မှာလောက်တဲ့နေရာမှာလဲအဖွဲ့အားလုံးပါဝင်ရေးအလဲအပါဝင်ဖြစ်တယ်နောက်ပြီးတော့လိုအပ်နေတဲ့ဒီနိုင်ငံရေးဆွေးနွေးရေးမူပေါင်းကိုလည်းကျွန်တော်တို့ကတော့ဒီနှစ်ဖက်ကြီးကြီးလည်းလည်းနဲ့လက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်ပေါ့လေအဲ့ဒါကိုလည်းပြန်လည်ရှိနိုင်ပြီးတော့မှအတည်ပြုနိုင်ရေးဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့ရှိတယ
်ဒုတိယကြိမ်ပင်လုံညီလာခံမစခင်များဒေါ်စုနဲ့ပြန်ပြီးတွေ့ဖို့များရှိနိုင်မလားဆရာ
ရှိနိုင်ပါတယ်ရှိနိုင်ပါတယ်ဟိုအဲ့ဒါကတော့ DBN နေနဲ့လည်းကျွန်တော်တို့ကတော့အဲ့ဒီဒုတိယပင်လုံမတိုက်ခင်မှာတော့ဖြစ်နိုင်ဖို့လာလာရှိပါတယ်ပြတော့လောက်လဲဆိုတဲ့ဟာတော့အတိအကျတော့ကျွန်တော်လည်းမသိဘူးတတော်ကတော့ပြန်လဲပြီးတော့မှဆက်တယ်ပြီးတော့မှရက်ရက်နေ့တွေပြန်ချိန်ရမယ
်ဟုတ်ကဲ့ဒီဒေါန်ဆန်းစုကြည်တို့နဲ့ဆွေးနွေးဖို့ဆရာတို့အနေနဲ့ဒီစီစဉ်နေတယ်ဆိုတော့တက်မတော်နဲ့ပတ်သက်ပြီးတော့ဆရာအခုတက်ဖက်ကဒီတိုင်းရင်းဒေသတွေမှာအပြစ်ရထားတဲ့နေရာတွေမှာလည်းတို့ထိတွေ့မှုတွေဖြစ်တယ်လို့အပြစ်မရထားတဲ့ဒီအဖွဲတွေရှမ်းမြောက်ရှမ်းတောင်ပေါ့နော်ဆရာကချင်အဲ့လိုမျိုးဖြစ်နေတဲ့အနေအထားတွေနဲ့မှာတက်ဖက်နဲ့ရောဆရာတို့ဘလို့များဒီဆွေးနွေးဖို့နောက်ပြီးတော့ဒေါန်ဆန်းစုကြည်ကနေတစ်ဆင့်သွားဖို့တို့အကိစ္စတွေနဲ့ပတ်သက်လို့ရောဆရာတို့ဘလို့များစီစဉ်ထားပါလဲရှင်
အော်ဒါကကြည့်ရတာကျွန်တော်တို့မြင်တာလေစပ်ပဲ့ရဲ့ဒီကနေ့လှုပ်ရှားမှုကတော့ကျွန်တော်တို့ဒီပြည်သူဆွေးနွေးရေးလုပ်ငန်းရှင်ကိုတစ်ဖက်ကလေးကွေးအောင်တစ်ဖက်ကဒါမှမဟုတ်ရင်လည်းဟိုသလွဲတချော်ဖြစ်အောင်မျိုးမျိုးလုပ်နေတယ်ဆိုတဲ့ပုံစံမျိုးလို့ကျွန်တော်တို့အမြင်တယ်ဒါကြောင့်အဓိကအဖြစ်ကတော့ဒီအစိုးရနဲ့နားလည်မှုရရေအစိုးရကနေပြီးတော့မှစပ်ပေါ်မှာ ဟိုကြီးနိုင်ယူလို့ရမလားပေါ့ကျွန်တော်တို့ကကိုယ်တိုင်သွားပြီးတော့ကြီးနိုင်ဖို့ကတော့မလွယ်ဘူးလေကျွန်တော်မြင်တာဒါကြောင့်ကျွန်တော်တို့ကတော့ဒါအစိုးရနဲ့သွားပြီးတော့ဆွေးနွေးတဲ့ဆိုတဲ့သဘောနောက်ပြီးတော့မှသူတို့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးဟိုကြီးနိုင်ရေးဖွဲ့ပေါ့နော် NRPC နဲ့တက်ဆွေးနွေးနိုင်ဖို့ကိုကျွန်တော်တို့ဟိုလှုပ်ဆောင်နေချင်းဖြစ်တယ်
ဒီအဖွဲ့ခေါင်းဆောင်တွေပေါ့နော်ဆက်ပြီးတော့ဆွေးနွေးပွဲတွေလှုပ်သွားမယ်ဆိုတော့ဘယ်တော့လောက်များထပ်ပြီးတော့ဒီဆွေးနွေးပွဲတွေလှုပ်ဖို့ရှိပါလဲဆရာဆရာတို့တိုင်ဒီတိုင်းသားလက်နက်ကိုင်းနေ
တာဟိုကျွန်တော်တို့အထူးသတ်မှတ်ထားတာတော့မရှိပါဘူးအခုကကျွန်တော်တို့တချို့ကိစ္စတွေလည်းကျွန်တော်တို့လိုအပ်တဲ့လောက်တော့ဆုံးဖြတ်လို့ပြီးတော့ယူပါနော်ကျွန်တော်စဉ်းစားသုံးသပ်ချမှတ်ပြီးဖြစ်တယ်နောက်ခါကိုလိုလိုတလို့ကျွန်တော်လှုပ်သွားမှာပါ
တိုင်းဒေသလက်နက်ကိုင်ဖွဲ့သီးသီးကကောင်ဆောင်တွေတွေ့ဆုံခဲ့ကြတဲ့အရေးပေါ်အစည်းအဝေးရဲ့ရလတ်အခြေအနေကို UNFC ကောင်ဆောင်နိုင်ဟန်တာကို VOE မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းခဲ့တာပါရှင
်။တော်တိုက်စီမြန်းရှင်အနေနဲ့အရေးသားအစိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကဘာတဝန်အာဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါရယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးတယ်လဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အာဂတိလိုက်စားမှုပြဿနာကိုတိုက်ဖျက်ရေးမှာဘာတွေလုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ကျမတို့ရဲ့အခုရေဒီယိုအစီအစဉ်ပြပချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်။အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥရီမဲ့ဝင်ရောက်လာသူတွေကိုတားဆီးနေအောင်တတိုင်းကာရံမှုသမ္မတဒေါ်နယ်ထရန့်ကဗိုဒူးနေမှာအမိန့်ထုတ်လိုက်တဲ့ချိန်ထဲမှာပဲမက္ကဆီကိုသမ္မတအင်းနစ်ပညာနီယိုတူကလည်းကွန်ဂျက်စီကိုပေးမှာမဟုတ်တဲ့ကြောင့်ပြောဆိုလိုက်ပါတယ်။အမေရိကန်နယ်စပ်လုံခြုံရေးအတွက်တာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုတောရောက်လက်ပတ်စဉ်လွှဲမှုကြီးကြပ်ဆိုင်ရာသမ္မတအမိန့်ကိုလက်မှတ်ရေးထုတ်ပြန်လိုက်တာပါ။မက္ကဆီကိုသမ္မတကတော့တတိုင်းဆောင်မဲ့အဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့ကြောင်းနဲ့တတိုင်းကာယံမှုကွန်ဂျက်စီကိုလည်းမက္ကဆီကိုကပေးမှာမဟုတ်ဘူးဆိုပြီးပြောဆိုခဲ့တာပါ။ဒီချိန်ထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေကိုအမေရိကန်ပြည်အောင်စုရဲ့ဝင်ရောက်မဲ့စီစဉ်တွေကိုတားမြစ်မဲ့တာမီဖို့အတွက်တမတ်တော်နဲ့ထရန့်ကပြင်ဆင်နေပါတယ်။အီရန်၊အီရတ်၊လီဘီးယား၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်နဲ့ယေမန်နိုင်ငံတွေကဘယ်သူ့ကိုမဆိုအနည်းဆုံးရက်30အမေရိကန်ပြည်အောင်စုကိုဝင်ဝင်ပိတ်ဖို့အမိန့်မူကြမ်းတစ်ရက်မှာဖော်ပြထားတဲ့ကြောင်းလဲသတင်းတွေကဖော်ပြနေကြတာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်ခွာကိုပြင်ဆင်နေပြီးအမေရိကန်မှာလည်းတမတ်သည့်ဖြစ်တော်နဲ့ထရန့်တက်လာချိန်မှာအမေရိကန်နဲ့အထူးဆက်ဆံရေးတည်ဆောက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးတိုက်တွန်းမှုရှိနေပါတယ်။ဗြိတိန်ဝန်ကြီးချုပ်ကဒီကနေ့မှာတော့ဖေဒက်ဖျားမျိုးကိုတွားရောက်မှဖြစ်ပြီးမနက်ဖြန်မှာတော့အင်ဂျီရောကိုတွားရောက်မှဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာဘေကင်းလုံခြုံရေးနယ်မြေတွေဖန်တီးရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ပေါ်မှတ်ချက်ပေးဖို့ဆောလွန်နေတယ်လို့တူကီနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့မှာပဲပြောဆိုလိုက်ပါတယ်
။ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်ညနေခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးသတ်ပါတော့မယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.